ဒီဇင်ဘာလ10ရက်နဲ့17ရက်နေ့တွေမှာကာတာနိုင်ငံဒိုဟာမြို့မှာကျင်းပမယ့်ကမ္ဘာ့ကျန်းမာရေးစွန့်ဦးတီထွင်ညီလာခံကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်။အဲ့ဒီညီလာခံကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကျန်းမာရေးကွန်ရက်ကလည်းတက်ရောက်မှာဖြစ်တယ်လို့တီတကူဆရာတော်အရှင်ညာနိတရတို့လည်းတက်ရောက်မှာဖြစ်တယ်လို့ NLD ရဲ့ကျမ်းမာရေးကွန်ရက်ကဒေါက်တာတင်မျိုးဝင်းကပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOE သတင်းတော့ကိုအောင်ရဲမောင်မောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ကတာဖောင်ဒေးရှင်းကနေအဓိကကြီးမှုပြီးကျင်းပမယ်ကမ္ဘာ့ကျန်းမာရေးစွန့်ဦးညီလာခံမှာဒေါအောင်ဆန်းစုကြည်ကသဘာဝတိအနေနဲ့ဆောင်ရွက်မှာဖြစ်ပြီးတော့စိတ်ကျန်းမာရေးနဲ့ပတ်သက်တဲ့ခေါင်းစဉ်နဲ့ဟောပြောမှုတစ်ခုပြုလုပ်မယ်လို့ဒေါအောင်ဆန်းစုကြည်ရဲ့မိသားစုဆရာဝန်လည်းဖြစ် NLD ကျန်းမာရေးကွန်ရက်ကတာဝန်ရှိသူလည်းဖြစ်တဲ့ဒေါက်တာတင်မျိုးဝင်းက VOE ကိုပြောပါတယ်စင်နီဝဲကျင်းပမယ်ကတာနိုင်ငံကိုဒေါအောင်ဆန်းစုကြည်အနေနဲ့ဒီဇင်ဘာလ10ရက်နေ့မှာစတင်ထွက်ခွာမှာဖြစ်ပြီးတော့ရန်ကုန်မြို့ကိုဒီဇင်ဘာလ17ရက်နေ့ညနေဘက်မှာပြန်လည်ရောက်ရှိမယ်လို့လည်းသူကပြောပါတယ
် And our World Innovative Summit for Health. No? And the response is the Jalakata Foundation. And the general is the government. The government is the government. The government is
ဒေါအောင်ဆန်းစုကြည်နဲ့အတူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်ကိုယ်စားလှယ်တချို့လည်းခီးစဉ်တွေလိုက်ပါဖို့ရှိတယ်လို့သူကပြောပါတယ်။ဒါပေမဲ့ခီးစဉ်တွေဘယ်သူတွေလိုက်ပါမယ်ဆိုတာကိုတော့အတိအပြုပြောဆိုသွားတာမရှိသလို NLD ကျန်းမာရေးကွန်ရက်ကိုတော့သူကပဲကိုစားပြုတက်ရောက်မှာဖြစ်တယ်လို့ပြောပါတယ်။ဒေါက်တာတင်မျိုးဝင်းအနေနဲ့ဆွေးနွေးပွဲအတွင်းမှာမြန်မာနိုင်ငံမှာယဉ်တိုက်မှုတွေကြောင့်ထိခိုက်ဒဏ်ရာရသူတွေကိုရက်တပ်ဖွဲ့အမှုဆိုပြီးတော့စောင့်ဆိုင်းတာတွေမရှိကြဖို့အပြင်တာဝန်ယူမှုရှိတဲ့ကျန်းမာရေးစနစ်နဲ့ပတ်သက်တဲ့အကြောင်းကိုလည်းတင်ပြဆွေးနွေးသွားမယ်လို့သူကပြောပါတယ
်။ကျွန်တော်ကတော့နှစ်ခုပြောထားတာပေါ့။တစ်ခုကတော့ဒီ traffic accident เนาะဘယ်ပုံမှာယင်းနဲ့ပတ်သက်ပြီးဒီဟောပါ့ကြက်ကြံရရတာလေเนาะအနုရိယာတစ်ခုကတော့ accountable care ပေါ့တာဝန်ယူဖို့ရှိတော့လူနာပြည့်စုံဆောင်ရှောက်ဖို့ပေါ့နော်ဒါကကျွန်တော် choice ပေါ့လေကျွန်တော်ရွေးထားတာပေါ့နော်အန်ဒီရတော့ mental health ကိုရွေးထားတယ်ဆိုတော့ကျွန်တော်သိရတာဆက်ပြနေညနေစာကျွန်တော်ကြံလာကြမှာဒီ7မိနစ်မိနစ်လောက်ကြောက်ပါပေါ့နော်
ကမ္ဘာ့ကျန်းမာရေးစွန့်ဦးတီထွင်မှုညီလာခံကိုဒိုဟာမြို့ကာတာမြို့သားကွန်ရက်ရေးစင်တာမှာပြုလုပ်မှာဖြစ်ပြီးတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပထမဆုံးအကြိမ်တက်ရောက်တာဖြစ်ပါတယ်။ပြည်တွင်းကျန်းမာရေးကိစ္စတွေကိုအလေးပေးလှုပ်ဆောင်လေးရှိတဲ့တီတကူဆရာတော်ဘုရားကြီးဒေါက်တာအရှင်ညာနေတရကလည်းတက်ရောက်မှာဖြစ်ပါတယ်။ဒီကနေ့မနေ့စောပိုင်းမှာတော့နိုင်ငံခြားခီးစဉ်တွေဆက်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဒေါက်တာတင်မျိုးဝင်းနဲ့တွေ့ဆုံပြီးတော့ကျန်းမာရေးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။အခုလိုစစ်ဆေးတဲ့အခါမှာတော့ဒေါအောင်ဆန်းစုကြည်ရဲ့ကျန်းမာရေးဟာသူမရဲ့အသက်အရွယ်နဲ့မလိုက်အောင်အထူးကောင်းမွန်နေကြကိုတွေ့ရတယ်လို့လည်းဒေါက်တာတင်မျိုးဝင်းကပြောပါတယ်။အခုကာတာခီးစဉ်ကပြန်လာပြီးရင်တော့ဒေါအောင်ဆန်းစုကြည်ရဲ့ကျန်းမာရေးစစ်ဆေးမှုအခြေအနေတွေကိုပြည်သူတွေသိနိုင်အောင်ထုတ်ဖော်ပြောပြမှာဖြစ်တယ်လို့လည်းသူကပြောပါတယ်
။ဒါလည်းကျွန်တော်ပြန်လာမှကျွန်တော်ထုတ်ပြောပေးမယ်။ American politics ထုတ်ပြပါမယ်အဲ့ဒါ။နောက်မှတော့အရန်ကောင်းတယ်အဲ့ဒါတော့အရန်ကောင်းတယ်အရန်ကောင်းတယ်။နောက်တော့မဟုတ်အရန်ကောင်းတယ်
။ပြီးခဲ့တဲ့လ26ရက်နေ့တုန်းကဒေါအောင်ဆန်းစုကြည်ဟာအော်စတြေးလျနိုင်ငံကိုတွားရောက်ခဲ့ပြီးတော့ကမ္ဘာ့ကုလသမဂ္ဂ ANDS ညီလာခံမှာမိန့်ခွန်းပြောခဲ့ပါတယ်။အော်စတြေးလျခီးစဉ်အတွင်းတက္ကသိုလ်၄ခုကဂုဏ်သုဆောင်ပါရဂူပွဲ၄ခုကိုချီးမြှင့်အနေနဲ့လည်းခံခဲ့ရပါတယ်။သူမဟာဒီဇင်ဘာလ2ရက်နေ့ကမှမြန်မာနိုင်ငံကိုပြန်လည်ရောက်ရှိခဲ့တာဖြစ်ပါတယ်။2013ကမ္ဘာ ANDS ယောဂတိုက်ဖြတ်ရေးညီလာခံကြီးကိုကုလသမဂ္ဂရဲ့ကမ္ဘာ ANDS ယောဂတိုက်ဖြတ်ရေးတာဝန်ကြီးဖြစ်ခန့်အပ်ခံထားရတဲ့ဒေါအောင်ဆန်းစုကြည်တက်ရောက်ခဲ့ပြီးတော့ဒေါအောင်ဆန်းစုကြည်က HME ANDS ဝေဒနာရှင်တွေအပေါ်ခွဲခြားဆက်ဆံမှုတွေအဆုံးသတ်ဖို့နဲ့ခွဲခြားဆက်ဆံတာတွေရှိလာရင်လည်းကမ္ဘာကလုံးဝလက်မခံဘူးလို့ပြောဆိုသွားခဲ့ပါတယ်ခင်ဗျာ။